ဒီကနေ့မနေ့ကရန်ကုန်မြို့တောင်ငုံမြို့နယ်ကျူးစနာဥယျာဉ်မြို့အနီးမှာရေချောင်းတက်ကတူကျောင်းကမှောက်တဲ့အတွက်ကျောင်းဆရာမတူပါဝင်ကျောင်းသားဆက်အုပ်ထိခိုက်ဒဏ်ရာရသွားပါတယ်။ဒဏ်ရာရတဲ့ကျောင်းသားတွေကကျောင်းသားတဦးရဲ့အချင်းနေပြင်အဲ့ဒီကျောင်းသားတွေကဒီကနေ့ဖြစ်ရမယ့်စာမိုးဝဲကိုလက်တွေနဲ့နာကုန်တဲ့အတွက်ဖြေလို့ရမှာမဟုတ်တော့ဘူးလို့မျက်မြင်တူကအခုလိုပြောပါတယ်။
လက်တီအားလုံးစုပြတ်သွားပြီးတော့မောင်းဆုံးမှာသူ့ဦးဝင်တဲ့ခါကျတော့ကောင်းပြီအောင်နော်နောက်တော့မှသူကဈေးဆောင်ရင်းနဲ့လမ်းဆောင်ဆိုင်လို့ဖြစ်တော့မှအဲ့ဒါမှတမန်ရိုက်ကြည့်တဲ့ခါကျတော့သူကအားကြီးဝအရွတ်ပေါ့နော်ဒီနေ့သူကလေးကလေးဖမ်းဝဲရှိတယ်စားတာလည်းမဖြေရတော့ဘူးပေါ့နော်အခုဆိုလို့ရှိရင်ဒီနေ့လောက်ပဲဖြစ်ပါတယ်ဆိုတဲ့ကလေးတောင်မှပဲအဲ့လိုညာဘက်လက်တီအကုန်လုံးစုပြ
ีเนี่ยเนี่ยจ่าว่าล่ะตาดิจ่าว่าได้คาจรแล้วไอ้มาตันกองลูกคลีเนี่ยไม่ตีดาดิเยอ่ะดิยินโซหลอกไปชื่อในคาจรเยเด้มาดิโหเยเด้เนี่ยเปลี่ยนไปตรงยงไปแล้วตัดลาล่ะตาอ่อปอกไปแล้วนี่ตู้หมูแล้วอะไรถั่วลาล่ะเออไอ้เยเด้มาเนี่ยยินไม่รู้ไม่ตีไม่รู้ไอ้นี่มาไอ้อย่างนี้ตัวตรุคาเนี่ยเปลี่ยนขอลาไปแล้วเสื้อหยอดได้คาจรซื้ออยู่มาติเยมาล่ะโหมาเรจิสเตอร์ลงกันเนี่ยดีมาก็โหสาลงกันเนี่ยตั้งสีญาติลงนี่ดาเนี่ยเว้ยไอ้คลีเนี่ยไอ้มาดูว่าเอ๊ะๆนี่มีไปแล้วไอ้มาช่องตัวเยจะดิขึ้นกันล่ะอะคือโห
အခုလိုဖြစ်တာဟာတောင်ရှိသူတွေကတက္ကသိုလ်ကျောင်းတွေကိုရက်ဝဲတွေပြောင်းလိုက်ပေမဲ့လမ်းခီးသွားလာရေးအတွက်ပြေလည်အောင်မဖြေရှင်းပေးလို့ကျောင်းသားတွေကအခုလိုပဲမကြာခဏတိမ်မောက်လေးရှိကြတာလို့သူကဆိုပါတယ်
ဒီကတော့ပေါ့နော်ဒီဟုတ်တာကဘယ်လိုကြောင့်လဲဆက်ဆံကြတာတောင်ရင်ရှိတဲ့လူတွေမှာကကလေးတွေကိုပေါ့နော်အများကိုဝီးတဲ့ဒီလူရတွေကိုတက္ကသိုလ်ကြီးရှိစီပြီးတဲ့ခါကျတော့တကယ်သွားဖို့လာဖို့ကြားတဲ့ခါကျတော့ဘာမှစီစဉ်မပေးတဲ့ပြဿနာပေါ့ဒါပေမဲ့ခဏခဏလေးအဲ့လိုမျိုးတွေမှောင်နေတာလေဒါကိုတောင်ရင်ရှိသူတွေအနေနဲ့ကတော့လုပ်ပေးပြနေတာပေါ့နော်ဖရီဒီဆိုတာအခုရန်ကုန်မှာတားရရလေအရန်ကုန်တာတအားမောင်းပေါ့နော်အဲ့လိုမျိုးတွေနဲ့တကယ်တမ်းဆိုလို့ရှိရင်အက်ဘတ်စီပေါ့နော်ဒါမျိုးလေးတွေသုံးပေးတင်တာပေါ့အဲ့လိုမျိုးတွေနဲ့မသုံးပေးဘဲနဲ့ကိုဖရီလုပ်ပေးတဲ့ကားတွေကအဲ့လိုမျိုးဒိုင်နာတွေတို့နောက် BM တို့ BM မျိုးဆိုသိရမလားလွန်ခဲ့တဲ့နှစ်ပေါင်း50 60လောက်ကတည်းကကားတွေလေအဲ့လိုမျိုးတွေဆိုတဲ့ခါကျတော့ဘယ်လိုမဆိုဘူးချက်နေမှာပဲဒီမျိုးဟုတ်တယ်လို့ဒီလိုမျိုးတွေကိုပေါ့နော်သူတို့တွေကအဲ့လိုရက်ပဲကြည့်ထားတာတမတော်လေအဲ့ဒါတွေတော်တော်လေးကိုစိတ်မကောင်းပြရတာပေါ့နော
်အခုတင်ပြခဲ့တာကတော့ရန်ကုန်မြို့မှာမကြာခဏကျောင်းသားတွေတိမ်မောက်တာတွေနဲ့ပတ်သက်လို့မျက်မြင်သက်သေတူပြောပြသွားတာပါခင်ဗျာ